သက်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့စာရွက်စာတမ်းတွေကိုမာရီလာကိုစံအိမ်မှာဖွက်ထားခဲ့တယ်ဆိုပြီးသမ္မတဟောင်းဒေါ်နယ်ထရန့်ပေါ်ဆွဲထားတဲ့အမှုမှာနောက်ထပ်ဆွဲချက်တွေထပ်တိုးတယ်လို့တရားလူရှိနေတွေဘက်ကပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေကြည့်လို့မရအောင်လုံခြုံရေးကင်မရာတွေထဲကပုံတွေကိုဖြတ်ပစ်ဖို့ကြိုးစားခဲ့တယ်လို့သမ္မတအောင်ထရန့်အပြင်သူ့ရဲ့အမှုတန်းတစ်ယောက်ကိုပါတရားစွဲလိုက်တာဖြစ်ပါတယ်။ကာကွယ်ရေးအချက်အလက်တွေအပါအဝင်နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေတရားမဝင်လက်ဝဲထားရှိမှုနဲ့ဖက်ဒရယ်အစိုးရရှေ့နေတွေကအရင်တည်းကထရန့်ပေါ်အမှုပေါင်း30ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။သမ္မတတာဝန်ပြီးဆုံးချိန်မှာနိုင်ငံတော်မှတ်တမ်းကိုပြန်အပ်ရမယ်စာရွက်စာတမ်းတွေကိုပြန်မအပ်ပဲဖလော်ရီဒါပြည်နယ်မှာရှိတဲ့မာရီလာဂိုစံအိမ်ကိုထရန့်ကယူသွားခဲ့ပါတယ်။မသက်ဆိုင်သူတွေဖက်ခွင့်မရှိတဲ့အချက်အလက်တွေကိုစနစ်တကျလုံခြုံအောင်သိမ်းဆည်းထားတာမျိုးမဟုတ်တာကြောင့်တရားစွဲခံနေရတာလည်းဖြစ်ပါတယ်။အဲ့ဒါကိုစုံစမ်းစစ်ဆေးနေတဲ့သူတွေအနေနဲ့လုံခြုံရေးမှတ်တမ်းဗီဒီယိုတွေကြည့်လို့မရအောင်စံအိမ်မန်နေဂျာကိုထရန့်ကဖြတ်ခိုင်းခဲ့တယ်လို့ဖက်ဒရယ်အစိုးရတရားလူရှိနေတွေဘက်ကသက်သေတွေနဲ့တင်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲမန်နေဂျာစံအိမ်မန်နေဂျာကိုလည်းအမှုဖွင့်ထားပါတယ်ရှင်။